အောက်တိုဘာလ9ရက်ဒီပလိုမက်စာဆောင်မှာမြန်မာအပါအဝင်ထိုင်းနဲ့နေဆက်ချင်းတိုက်ဆက်နေတဲ့အိန္ဒိချင်းနိုင်ငံတွေမှာတရားမဝင်မှုရစီဈေးကွက်ကြောင့်မတည်ငြိမ်မှုတွေတိုးမြင့်ပေါ်ပေါက်လာနေကြောင်းသတင်းဆောင်မှတ်တပုတ်ဖော်ပြခဲ့ပါတယ်။အရှိတောင်အာရှဒေသတွေမှာနှစ်စဉ်နှစ်တိုင်းတရားမဝင်ကုန်သွယ်မှုတွေနဲ့မှုရစီမှောက်ကိုလုပ်ငန်းတွေဟာအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးလက်ပတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကမက်သာဖက်တမင်းစိတ်ကြွဆေးပြားတစ်မျိုးတည်းရည်အတွက်1ဘီလီယံအထိဖန်ဆီးကြမိခဲ့တဲ့အတွက်ပြီးခဲ့တဲ့10နှစ်ကဖန်မိခဲ့တဲ့ပမာဏတဲ့ရှစ်ဆနီးပါးရှိခဲ့ပါတယ်။အာရှပစိဖိတ်မှုရစီမှောက်ကိုလုပ်ငန်းဟာနှစ်စဉ်နှစ်တိုင်းအမေရိကန်ဒေါ်လာ6.4ဘီလီယံဝန်းကျင်ရှိမယ်လို့ခန့်မှန်းရပြီးမှုရစီဝါဆေးပြား90ရာနှုန်းကျော်ကထိုင်းမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကနေဖန်ဆီးကြမိခဲ့တာဖြစ်ပါတယ်။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသအတွင်းမှုရစီဝါနဲ့ဆက်နွယ်ပတ်သက်တဲ့ဖန်ဆီးမှုတွေမှာထိုင်းနိုင်ငံကပထမနေရာမှာရှိပြီးမက်သာဖက်တမင်းဖန်ဆီးမှုမှာအရှေ့အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေကရှေ့ဆုံးမှာရှိနေတာပါပြီးခဲ့တဲ့နှစ်ကထိုင်းပတ်ငွေ944သန်းအမေရိကန်ဒေါ်လာ29သန်းတန်ဖိုးရှိတဲ့ဟီရိုယင်ဘင်းဗျူ694ပေါင်ကိုထိုင်းနိုင်ငံမှာဖန်ဆီးရမိခဲ့ပါတယ်အဲ့ဒီဘင်းဗျူတွေဟာဩစတြေးလျနိုင်ငံကိုသွားမှာဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံရဲ့အစိုးရဥပဒေတွေဆောင်ရွက်ချက်တွေကကိုဗစ် -19 ကူးစက်မှုကာယောဂါအတွင်းမှုရစီဝါကုံသွယ်မှုတိတိတသာအားနဲ့ကျဆင်းသွားအောင်မစွန်းဆောင်နိုင်ငယ်ပဲထိုင်းနဲ့မြန်မာနယ်စပ်တစ်လျှောက်မှာလည်းမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့ပါတယ်အခုလိုပုံမှန်မဟုတ်တဲ့အခြေအနေမှာရာဇဝတ်ဂိုင်းတွေနဲ့တရားမဝင်ဗန္ဒာရေးကွန်ရက်တွေလည်းကြီးထွားလာခဲ့ပါတယ်တစ်ဖက်မှာလည်းနယ်စပ်တစ်လျှောက်တင်းတင်းကြပ်ကြပ်ကင်းလှည့်လာတွေကိုဗစ် -19 ကာယောဂါနောက်ထပ်တစ်ကြော့ပြန်လည်ပေါ်ပေါက်မလာကြည့်အတွက်နီလန်သစ်တွေစီမံဆောင်ရွက်ခဲ့ကြပါတယ်အဲ့ဒီထဲမှာရာဇဝတ်ဂိုင်းတချို့လည်းကိုရဖွဲ့ပြီးပါဝင်ဆောင်ရွက်ခဲ့ကြပါတယ်။နေဆက်လုံုံကြီးတင်ကြတာတကြောပြန်ကိုပြကူးဆက်မှုထိချုပ်ရေးတွေလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာကာလကြာရှည်အလုံးနဲ့မဲ့ဖြစ်ခဲ့ရပြီးငွေကြေးအခက်အခဲရှိလာတဲ့အတွက်မူရစီအယောင်အဝယ်နဲ့တုံးဆွဲမှုတွေလည်းမြင့်တက်လာခဲ့ပါတယ်။မက်သာဖက်တမင်းဖန်ဆီးမှုတွေမြင့်တက်လာနေတာနဲ့အမျှမူရစီမှုကိုခိုင်းတွေကလည်းထိုင်းနိုင်ငံအကောက်ခွန်ဥပဒေတွေရဲ့ယိုခွက်ဟာခွက်တွေကိုအသုံးပြုပြီးမက်သာဖက်တမင်းဆေးပြားတွေစားမက်သာဖက်တမင်းစေမှုန်တွေကိုတည်ယူပြီးမှဆေးပြားအဖြစ်ပြန်ရိုက်ကြတာဖြစ်ကြောင်းသတင်းမှာဖော်ပြပါဗျ။ဆေးကုမ္ပဏီကြီးတွေကလည်းနေဆက်တလျှောက်ဥပဒေအာဏာမှုကိုအခွင့်အကောင်းယူပြီးတော့အချင်းပြတ်ချစားနေကြတာဖြစ်ပြီးထိုင်းနိုင်ငံမြောက်ပိုင်းနေဆက်တလျှောက်မှာတရားဝင်စစ်ဆေးထိန်းချုပ်မှုတွေအားနည်းနေပါဗျ။ဗဟိုချုပ်ခိုင်မှုကြီးမားတဲ့နိုင်ငံတွေမှာဖြစ်လျက်ရှိတဲ့အတိုင်းငွေကြေးခွာချလာကလည်းကြေကြေပြတ်ပြတ်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်ကြီးအရာတက်ခိုက်ကြတဲ့နှစ်ဖက်လုံးကိုမူရစီကုံသွယ်မှုကဗန္ဒာရေးအရာထောက်မှန်ပေးနေတာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။မူရစီကရရှိတဲ့အကျိုးအမြတ်ဟာကြီးမားတာကြောင့်ကချင်ပြည်နယ်နဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့တမယိုးကျစီးပွားရေးတဲ့ပို့ပြီးတော့တာလောပါတယ်။အမေရိကန်ဒေါ်လာဘီလီယံချီပြီးတော့တန်ဖိုးရှိတဲ့မက်သာဖက်တမင်းဟာ2021ခုနှစ်စစ်တပ်အာဏာသိမ်းခြင်းကစလို့တွန်းကျဲလာခဲ့ပြီးမြန်မာစစ်တပ်နဲ့သဘောတူထားခဲ့တာကြောင့်လည်းလက်နက်ကိုင်အဖွဲ့တွေကအကြီးအကျယ်ထုတ်လုပ်ခဲ့ကြကြောင်းဒီပလိုမက်စာဆောင်ကဖော်ပြပါတယ်။အော်တိုဝါလာရှိရဲ့ Judicial Review တဲ့မှာတော့မြန်မာစစ်ကောင်စီကိုပို့ပြီးအထူးကြံဖြစ်အောင်ဆောင်ရွက်ကြဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်မတဲ့ဖို့ဖော်ပြခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေမော်တာကြီးပောက်ကွဲတံတွေတနတ်တံတွေနဲ့အတူဘင်္ဂလားဒေ့ရှ်တောင်ပိုင်းနယ်စပ်ဒေသဟာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေသတစ်ခုလုံးကပြည်သူတွေရဲ့မရေရာတဲ့ရှိကြီးအနာဂတ်ကိုလှစ်ဟပြသနေပါတယ်။တနတ်တံတွေကမြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံကိုထိချုပ်ထူထောင်နိုင်ဖို့ရုံးကန်လိုက်ပြန်လည်ထူထောင်လိုက်ဖြစ်နေတဲ့တင်ကြတာဖြစ်ပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကပြည်တွင်းစစ်ရဲ့လက္ခဏာတွေဖြစ်ပါတယ်။တကယ်လည်းမြန်မာဟာပဋိပက္ခထဲမှာပိတ်မိနေတာပါ။အဲ့ဒီအတွက်ဖွဲ့စည်းပြီးဖြစ်တဲ့အတိုက်အခံတွေအစိုးရအာဏာပိုင်တွေအပေါ်ကြက်ကြလက်ကြရှိတဲ့စိန်ခေါ်ချက်တွေလက်ရှိပဂရိအခြေအနေအုပ်ချုပ်ရေးဆိုင်ရာအခြေခံတွေစတဲ့အချက်တွေလိုအပ်ပါတယ်။အဲ့ဒါတွေအားလုံးမြန်မာနိုင်ငံတွင်းမှာရှိနေတာပါ။အတိုက်အခံဘက်မှာတော့တရင်သားလိုင်းနဲ့ထိတွေ့မှုမတွေ့ရသေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့ NLD ပါတီဒီမိုကရေစီနှီးကြရွေးကောက်ခံခဲ့ရပေမဲ့ပြီးခဲ့တဲ့နှစ်ကအာဏာသိမ်းစစ်တပ်ရဲ့ဖျက်ဆီးတာခံခဲ့ရပါတယ်။လက်ရှိအနေအထားကတော့မြန်မာနိုင်ငံတွင်းမှာအာဏာသိမ်းစစ်ကောင်စီဆန့်ကျင်ရေးအကြမ်းဖက်မှုတိုက်ခိုက်မှုမတည်ငြိမ်မှုတွေပိုပြီးတော့ကြီးထွားလာမဲ့အခြေအနေမှာရှိနေကြောင်း Judicial Review တင်ကဖော်ပြပါတယ်ခင်ဗျာ။